တော်တရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်ပြောချင်တာကတော့ရေဘေးသင့်ဒေတာတွေကစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အကြောင်းကိုပဲပြောချင်ပါတယ်အဓိကတော့နိုင်ငံတော်ဝန်မှာရေကြီးရေမြုပ်ဖြစ်ခဲ့တဲ့ကိစ္စဟာပြည်သူအများစုရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကဏ္ဍကိုဘယ်အတိုင်းတာတိထိခိုက်စေသလဲဆိုတာကိုပြောချင်တာပါဘလောက်ထိစိုးရိမ်မှုလိုတယ်မလိုဘူးဆိုတာကိုလည်းဆွေးနွေးတင်ပြချင်ပါတယ်လေဆယ်ရဲ့ထုတ်ပြန်ချက်မှာတော့ရေမြုပ်ခဲ့တဲ့စဘာစိုက်ဧကက73သိန်းနီးပါးရှိတယ်လို့ဆိုပါတယ်ဒီအထဲမှာဧက6900ကျော်လောက်ကတော့ပျက်စီးခဲ့တယ်လို့ဆိုထားပါတယ်ဆက်ပြီးဖော်ပြထားတာကတော့ပျက်စီးခဲ့တဲ့စဘာစိုက်ဧကကတနိုင်ငံလုံးစုစုပေါင်းစိုက်ဧကရဲ့ 4.6 ရာခိုင်နှုန်းပဲရှိတယ်လို့ဆိုပါတယ်ဒီတော့ဒီနေရာမှာပြောချင်တာကအစိုးရရဲ့သတင်းထုတ်ပြန်ချက်တွေမှာဥပမာမုံတိုင်းဆိုရင်အဝါလိမ္မော်အနီးဆိုပြီးပြောသလိုမီးလောင်နာဆိုရင်လည်းအဆင့်1အဆင့်2စသဖြင့်တွေဖော်ပြတတ်ပါတယ်ဒါပေမဲ့အဲ့ဒီအယောင်တွေအဆင့်တွေကဘလောက်ကြီးတယ်သေးတယ်ဆိုတာစိုးရိမ်စရာလိုတယ်မလိုဘူးဆိုတာတာမန်ပြည်သူလူထုအဖို့နားလည်ရခက်ပါတယ်အခုလဲရေကြီးရေမြုပ်တာကြောင့်ပြည်သူတွေရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကဏ္ဍဘလောက်ထိခိုက်တယ်မထိခိုက်ဘူးဆိုတာကိုဆွေးနွေးတင်ပြခြင်းတဲ့သဘောပါဒါနဲ့ပတ်သက်ပြီးတည်င်းအချက်အလက်ကိုရှင်းရှင်းလင်းလင်းသိမှပြည်သူတွေရဲ့စိုးရိမ်မှုတွေရောပါနိုင်မှာမို့ပါဒီနေရာမှာလေဆယ်ရဲ့ထုတ်ပြန်ချက်ကိုအဓိပ္ပာယ်ဖော်ကြည့်ရရင်ရေကြီးရေမြုပ်မှုကြောင့်တိုင်းပြည်ရဲ့စားနပ်ရိက္ခာပိုလုံမှုအတွက်တော့စိုးရိမ်စရာမရှိဘူးဆန်တွေဝဲလုံစရာမလိုဘူးလို့အဓိပ္ပာယ်ရပါတယ်အစိုးရရဲ့ထုတ်ပြန်မှုအပြင်ဒီကိစ္စနဲ့ပတ်သက်ပြီးစိုက်ပျိုးရေးနဲ့ဆိုင်တဲ့အသင်းအဖွဲ့တွေတောင်သူလယ်သမားတွေကိုလည်းမေးကြည့်ပါတယ်စိုက်ပျိုးရေးလုပ်ငန်းဘလောက်ထိခိုက်သွားလဲဘလောက်ထိစိုးရိမ်ဖို့လိုတယ်မလိုဘူးဆိုတဲ့မေးခွန်းတွေပါသူတို့ပြောတာတွေကတော့ရေဆူဆူဝါဝါနစ်ခဲ့တဲ့ဒေသတွေဖြစ်တဲ့ရခိုင်စကိုင်းမကွေးနဲ့ပဲခူးဒေသတွေမှာတော့တီးနှံပျက်စီးမှုကတောင်သူတွေရဲ့စီးပွားရေးကိုကြီးကြီးမားမားထိခိုက်တဲ့အထိရှိခဲ့တယ်။ဒါပေမဲ့အထူးခံတာသွားတဲ့အချက်ချက်ရှိပါတယ်။အဲ့ဒါကတော့စဘာအတိကထွက်တဲ့ ARD တိုင်းမှာရေအရန်ကြီးခဲ့ပေမဲ့တောင်သူတွေရဲ့စီးပွားကိုထိခိုက်လောက်တဲ့အထိပျက်စီးခဲ့တာမျိုးမရှိခဲ့တာပါ။ ARD နဲ့ပတ်သက်တဲ့သုံးသပ်ချက်ကိုအဖွဲ့ဝင်အင်အား4သိန်းကျော်လောက်ရှိတဲ့လွတ်လပ်တဲ့တောင်သူလယ်သမားများအသင်းကခိုင်ခိုင်မာမာပြောတာပါ။ဒါကြောင့်တနိုင်ငံလုံးအနေဒါကိုခြုံငုံသုံးသက်ရရင်ရေကြီးရေမြုပ်ခဲ့တာကြောင့်တောင်သူတူးချင်းစီရဲ့လုပ်ငန်းတွေထိခိုက်သွားတာတွေအများအပြားရှိပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့စိုက်ပျိုးရေးကဏ္ဍကိုအရန်ကြီးထိခိုက်တာမျိုးတော့မရှိဘူးလို့ဆိုနိုင်ပါတယ်။ပြည်နယ်နဲ့တိုင်း14ခုရှိတဲ့ထဲမှာ17ခုလောက်ကိုရေလွှမ်းခဲ့တာတောင်စိုက်ပျိုးသီးနှံပမာဏအရန်အများကြီးမပြတ်ဘူးဆိုတော့တော်တာရှင်နေအနေနဲ့ယုံရခတ်နေမယ်ထင်ပါတယ်။ဒီအတွက်တောင်သူတွေပြောပြတဲ့အချက်တွေကိုအသေးစိတ်ဆက်ပြောပြပါမယ်။ရေကြီးမှုကြောင့်တနိုင်ငံလုံးအတိုင်းတာနဲ့စဘာခင်းအပြည့်စီအရင်မပြားတာရဲ့အဓိကအကြောင်းကအပေါ်မှာဆိုခဲ့သလို ARD တိုင်းမှာတိတ်မပြတ်လို့ပါ ARD တိုင်းကန့်ကောက်သွားတာကရေအဓိကကြီးတဲ့နေရာတွေကဆောင်းသီးနဲ့စိုက်တဲ့နေရာတွေနဲ့နှွေစဘာစိုက်တဲ့နေရာတွေဖြစ်နေလို့ပါတဲ့ရေကြီးရင်တကယ်ဆိုရင်ရတဲ့ဒေသတွေဖြစ်တဲ့ဟင်္ဒရဇလွန်ဒနုပြူကျုံပြော်စတဲ့ဒေသတွေမှာရေကတာကျိုးတဲ့အထိမရောက်ခဲ့တဲ့အတွက်စဘာခင်းတွေအရင်မပြတ်ခဲ့တာပါလို့ပြောပါတယ်ပြီးတော့ARD မှာကရေခဏခဏကြီးနေတော့တောင်သူတွေကဘာတွေကြိုတင်ပြင်ဆင်ရမယ်ဆိုတဲ့အတွေ့အကြုံရှိတဲ့အတွက်မျိုးစဘာတွေဘာတွေဆုံးရှုံးမှုတက်တာခဲ့တယ်လို့တောင်သူတွေကပြောပါတယ်။ခြုံပြီးပြောရရင်တော့ဒီတစ်ခေါက်ရေကြီးတာက ARD လယ်သမားတွေအတွက်ဆုံးရှုံးမှုရှိပေမဲ့စီးပွားပြတ်တဲ့အနေဒါမဟုတ်ပါဘူး။ဒါ့အပြင်ရေကြီးခဲ့တာကြောင့် ARD တောင်သူတွေကသူတို့အတွက်ကောင်းကျိုးတွေတောင်ကြုံလာနိုင်တယ်လို့ပြောပါတယ်။အဲ့ဒါကတော့ခါတိုင်းနှစ်တည်းမှာဆိုရင်လယ်တွေထဲမှာနုံးတင်မြေနုကတနှစ်မှလက်တဝါလောက်ပဲတက်ပေမဲ့အခုရေကြီးတာကြောင့်တထွာလောက်ထိတက်တယ်လို့ဆိုပါတယ်။ဒါကြောင့်လာမယ့်ဆောင်းရာသီမှာရာသီဥတုတာကောင်းရင်တီးနှံအထွက်ပိုကောင်းနိုင်မယ်ပြီးတော့မြေဩဇာလည်းအရင်လောက်ကျွေးစရာမလိုတဲ့အတွက်ဈေးစကားလည်းပိုတက်တာနိုင်တယ်လို့တောင်ဆိုကြပါတယ်။ဒီတော့အားလုံးကိုခြုံကြည့်ပြီးပြောရရင်အညာဘက်ပဲခူးဘက်နဲ့ရခိုင်ဘက်ကတောင်သူတွေအဖို့သူတို့ရဲ့လုပ်ငန်းတွေပျက်စီးဆုံးရှုံးသွားတာတွေအများကြီးရှိပါတယ်။ဒါပေမဲ့ ARD မှာအပျက်စီးမများတဲ့အတွက်တိုင်းပြည်အတွက်တက်တာရရသွားပါတယ်။ဒါကြောင့်စားနေရိတ်ကအတွက်စိုးရင်စရာမလိုဘူး။စိုးရုံမှုတွေရင်ဆိုင်နေရတဲ့တောင်သူတွေရဲ့ပြန်လည်ထူထောင်ရေးကိုပဲစနစ်တကျဝိုင်းကူညီဖို့လိုတဲ့အနေအထားဖြစ်ပါကြောင်းတင်ပြအပ်ပါတယ်။ရှေ့တစ်ပတ်မှာတော့စိုက်ပျိုးရေးကဏ္ဍရဲ့ပြန်လည်ထူထောင်ရေးနဲ့ပတ်သက်တဲ့အကြောင်းကိုဆွေးနွေးပါဦးမယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။